ရှင်ဟုတ်ကဲ့ပါကျွန်တော်တို့ VOA American တန်ကိုအခုလိုလာပြီးတော့ကိုရင်ကိုရောက်လာပြီးတော့ဒီဆွေးနွေးခန်းကိုဟိုထမြောင်လုပ်ပေးတဲ့အတွက်ကျေးဇူးအများကြီးတင်ပါတယ်ဒေါက်တာရံမြို့သိန်းလည်းကျေးဇူးအများကြီးတင်ပါတယ်ကိုစီသူအောင်မြင့်လည်းကျေးဇူးအများကြီးတင်ပါတယ်ရှင်ကျွန်မဒီနေ့ဆွေးနွေးချင်တာကတော့ဒီ2014ခုနှစ်ပေါ့နော်2014ခုနှစ်ကတော့ဟိုကုန်လွန်သွားပြီပေါ့အဲ့တော့ဒီ2014ခုနှစ်အတွင်းမှာမြန်မာနိုင်ငံရဲ့နိုင်ငံရေးစီးပွားရေးလူမှုရေးပြည်ပြင်ပြောင်းလဲမှုတွေကဘယ်လောက်ထိခီးရောက်နေပြီလဲဆိုတာကိုကျွန်တော်တို့သုံးသပ်ဆွေးနွေးချင်တာပါဆရာကြီးအဲ့တော့ပြမအောင်ဆက်ပြီးတော့ဆွေးနွေးကြတာကတော့ဒီနိုင်ငံရေးပေါ့လေနိုင်ငံရေးမှာဒီအမျိုးသားပြန်လဲရင်ကြားစီရင်မှာဘလောက်အထိများခီးရောက်ပြီလဲဆိုတာကိုဆရာအနေနဲ့နည်းနည်းလေးပြောပြပေးပါလားရှင်အ
ဲကျွန်တော်အမြင်ကတော့ဗျာ2014ခုနှစ်အတွင်းမှာပေါ့လေဒီအမျိုးသားပြန်လဲတက်မြတ်ရေးနဲ့ပတ်သက်လို့ရှိရင်အဲကျွန်တော်ကတော့တိတ်ပြီးတော့တိုးတက်မှုမရဘူးလို့ကျွန်တော်ကမြင်တယ်ဘာဖြစ်လို့လဲဆိုတော့ဥပမာဒေါ်ဆန်းစုကြည်ကနေပြီးတော့ကျွန်တော်တို့2014ခုနှစ်အတွင်းမှာ၄ပွင့်ဆိုင်တွဲဆုံဆွေးနွေးရေးကိုတောင်းဆိုတယ်အဓိကဒီ၄ပွင့်ဆိုင်တွဲဆုံဆွေးနွေးရေးရဲ့ရည်ရွယ်ချက်ကအမျိုးသားပြန်လည်တင်ပြရေးကိုဦးတည်တယ်ပေါ့အဲ့တော့အဲ့ဒီအချိန်မှာကျွန်တော်တို့နိုင်ငံတော်သမ္မတကနေပြီးတော့နော်14ရောက်တွဲဆုံတဲ့ပွဲကိုကျွန်တော်တို့ပုံဖော်ခဲ့တယ်အဲ့ဒီအခါကျတော့အဲ့ဒီ14ရောက်တွဲတဲ့ပွဲဟာတကယ်တမ်းကျတော့ကျွန်တော်တို့ပြည်သူလူထုလိုချင်နေတဲ့နော်အမျိုးသားပြန်လည်တင်ပြရေးနဲ့နော်ဟိုဖြည့်ရှင်းမှုတစ်ခုကိုဥတည်တဲ့လမ်းကြောင်းပေါ်မရောက်ဖဲနဲ့အဲတာမန်တွေးဆောင်ဆွေးနွေးပြီးဟိုတွေးဆောင်စကားပြောတဲ့ပုံစံမျိုးပဲဖြစ်တာကိုတွေ့ရတယ်အဲအဲ့ဒီနောက်ပိုင်းမှာကျွန်တော်တို့ပြည်တော်စုလွတ်တော်ကနေပြီးတော့ဒီ6ရောက်တွေးဆောင်မှုကိစ္စကိုအဆုံးပြုတယ်အဲအဲ့ဒီ6ရောက်တွေးဆောင်မှုကိစ္စကလည်းပဲလက်ရှိအခြေအနေအထိအဲဟိုအပြည့်မထွက်တာကိုတွေ့ရတယ်အဲ့ဒီအခါကျတော့ကျွန်တော်အမြင်အားဖြင့်ပြောရင်ပေါ့လေ2014တစ်ခုနှစ်တစ်နှစ်လုံးမှာအမျိုးသားပြန်လည်တင်ပြရေးနဲ့ပတ်သက်ပြီးတော့ဆောင်ရွက်မှုအပိုင်းမှာအားရချင်းနဲ့လောက်တဲ့အနေအထားမတွေ့ရဘူးလို့ကျွန်တော်ကတော့မြင်ပါတယ်ဗ
ျဟုတ်ကဲ့ပါဦးစီသူအောင်မြင်ကဘယ်လိုများတုံ့ပြန်လို့ရပါလဲရှင
်ဆရာကကပြောတဲ့တဲမှာဟိုအချက်တစ်ခုအရေးကြီးတဲ့အချက်တစ်ခုပါပါတယ်အဲ့ဒါဒေါန်ဆန်းစုကြည်ကသူကလေးဝန်ဆိုင်တွေ့ဆုံမှုတောင်းတယ်တောင်းတယ်ဆိုတော့ဥစားဒါတွေ့ဆုံဆွေးနွေးပွဲလုပ်ဖို့တောင်းတယ်ဆိုတဲ့သဘောပဲဒေါန်ဆန်းစုကြည်လွတ်မြောက်ပြီးနောက်မှာသမ္မတဦးသိန်းစိန်နဲ့တည်ထောင်တွေ့ဆုံတာတွေရှိခဲ့တယ်အချိန်ချင်းပေါ့နော်တွေ့ဆုံပြီးနောက်ပိုင်းမှာအပြောင်းလဲတွေလည်းရှိခဲ့တယ်ဟိုအကျဉ်းသားနိုင်ငံချင်းသားတွေလှုပ်ပေးတာတွေလူခွင့်ရေးဟိုလိုက်နာမယ်ဆိုတဲ့ဂတိစကားတချို့တွေနိုင်ငံရေးဖြစ်စဉ်တွေမှာပါဝင်ဝင်ပေးတာတွေနောက်ကြားပြရုပ်ောက်ပွဲလှုပ်ပြီးတော့မှဒေါန်ဆန်းစုကြည်နဲ့ NLD အမတ်တွေလှုပ်တော်တဲ့ရောက်သွားတာတွေအဲ့လိုပြောင်းလဲတိုးတက်မှုတွေနောက်ကျွန်တော်တို့ဒီပုံနှိပ်စာနယ်ဇင်းပေါ့လှုပ်လှခွင့်ရလာတာတွေအဲ့ဒီဥစ္စာတွေပေါ်ခဲ့တယ်အဲ့နောက်ပိုင်းမှာတော့ဟိုပြန်ပြီးတော့မှဒါတွေကမရှိတော့ဘူးတွေးဆမှုတွေမရှိတော့ဘူးမရှိတော့ဘဲနဲ့အဲဘလို့ဖြစ်လာလဲဆိုတော့2013ကနေစပြီးတော့မှဒေါန်ဆန်းစုကြည်ကရုပ်ောက်ပွဲဝင်စဉ်ကာလကသူပေးထားတဲ့ဂတိအတိုင်းဖွဲ့စည်းပုံပြင်ဆင်ရေးဆိုပြီးတော့မှ तू ကလှုပ်လာတယ်အဲ့လိုဖွဲ့စည်းပုံပြင်ဆင်ရေးလှုပ်တဲ့စီမှာ तू အဓိက focus ထားတာက၄ပုံမှန်436ပြင်ဆင်ရေးဒေါန်ဆန်းစုကြည်တို့ဘက်ကဘယ်လိုမျိုးရှုမြင်တယ်လဲဆိုတဲ့ခါကျတော့ဒီပုံမှန်436ဆိုတဲ့ဟာကဖွဲ့စည်းပုံပြင်ရေးကိုခက်အောင်လုပ်ထားတယ်လို့ယူဆတယ်တတ်မတော်ဒါအမတ်တွေကသဘောမတူဘူးဆိုရင်ဒါဘဲချက်မှပြင်လို့မရနိုင်ဘူးအဲ့တော့ तू တို့အဲ့ဒီဥစ္စာကိုပြင်ကျင်တာပေါ့နော်ပြင်ကျင်တော့တရားဝင်အနေနဲ့ဒါလှုပ်တော်ထဲမှာလဲဒေါန်ဆန်းစုကြည်တို့ကဘယ်လိုမျိုးတင်ပြတယ်လဲဆိုတဲ့ခါကျတော့ဘလို့ပုံစံနဲ့ပြင်ကျင်တယ်လဲဆိုတော့ဒါအမတ်တွေအားလုံးပေါင်းလိုက်ရင်တမန်တော်အမတ်တွေပါစီပေါ့အမတ်တွေအားလုံးပေါင်းလိုက်ရင်90ရာခိုင်နှုန်းအထက်ကသဘောတူရင်ပြင်လို့ရကျင်တယ်ဒိုဒီမဟုတ်အဲတမန်တော်အမတ်တွေမပါဘဲနဲ့ယူကောက်ခံအမတ်တွေတစ်သက်ရဲ့85ရာခိုင်နှုန်းလောက်ဆိုရင်တော့၃ဘုံ၂ဘုံပေါ့အဲ့ဒါဆိုရင်တော့ပြင်ကျင်တယ်ဆိုပြီးတော့မှသူတို့ကဒါကိုတင်ပြတယ်အတိတ်ပေကတော့ဒါဟာတမန်တော်အမတ်တွေသဘောတူသည်ဖြစ်စီမတူသည်ဖြစ်စီယူကောက်ခံအမတ်တွေကပြင်မယ်ဆိုရင်ပြင်လို့ရနိုင်တဲ့အနေအထားမျိုးကိုဒါသူတို့ကတောင်းဆိုတာအဲ့ဒီဥစားကိုရှေ့တန်းတင်လာတယ်ပြီးတော့မှအဲ့ဒီအနေနဲ့ပတ်သက်ပြီးတော့ပြည်သူလူထုကထောက်ခံမှုရှိအောင်စီယုံလှုံ့ဆော်ဟောပြောတာပဲ तू ကလှုပ်လာတယ်လှုပ်လာတဲ့အချိန်မှာဒေါန်ဆန်းစုကြည်ကသူ့ရည်ရွယ်ချက်ကိုလည်း तू ပုံမှန်လင်းလင်းပဲ तू ပြောတယ်အဲ့ဒါဘာလဲဆိုတော့တက်မတော်ကိုဂုံသိခါရှိရှိနဲ့စစ်တမ်းရပြန်ရေးအတွက်ကိုဒါဒီ46ပြင်ဆင်ရေးကိုလှုပ်တာပါဆိုတော့ပြောတယ်ပြောတဲ့ခါကျတော့အဲ့ဒီလိုမျိုးလှုပ်ရှားမှုတွေများလာတဲ့အခါမှာဒါကျွန်တော်စဉ်းစားချက်အရာတော့တစ်ဖက်ကဟိုဘလို့ပြန်ဖြစ်လာလဲဆိုတော့ဒါတက်ကိုနိုင်ငံရေးကနေဖယ်ရှားဖို့ကြိုးစားတာပေါ့နော်စစ်တမ်းရကိုဟိုပို့ဖို့ကြိုးစားတယ်ဆိုတဲ့အခါကျတော့ဒါကိုသူတို့ဘလို့မှသဘောတူနိုင်ဖို့မရဘူးအဲ့ဒါနဲ့ဟိုဘလို့ဖြစ်ကြတယ်လဲဆိုတော့တွဲဆုံဆင်းရဲလို့ပို့ဒေါန်ဆန်းစုကြည်ကတောင်းဆိုတယ်တစ်ဖက်ကသမရနဲ့ဒါကာကွယ်ရေးဦးစီးချုပ်အပါအဝင်တပ်မတော်ဘက်ကတော့တွဲဆုံဆင်းရဲဖို့ဆန္ဒမရှိဘူးဆန္ဒမရှိတဲ့အခါကျတော့သူတို့တွေကဟိုအမျိုးမျိုးလှုပ်တာပေါ့ဆယ်လေးပွင့်ဆိုင်ဆိုပြီးတော့မှလှုပ်တယ်ဒါဟန်ပြသဘောပဲပြီးတော့မှအခု6ပွင့်ဆိုင်ဆိုပြီးတော့ပြောတယ်ပြောတဲ့အခါကျတော့လဲသူတို့ကဘလို့နီးနဲ့တုတ်ပြန်လဲဆိုတော့ဟိုဒါပုတ်ကူရေးနဲ့ချင်းကတ်ထားတဲ့ဟာတွေဖြစ်နေတယ်အဖွဲ့စည်းတွေကိုဟိုဥစားကိုစားမပြုတ်ဘူးဆိုပြီးတော့မှဒါကိုသိလက်ခံခြင်းမမရဘူး။ဟိုတေကြတာကဘာလဲဆိုတော့တိတိဆိုင်ဆိုင်တကယ်ကိုအလုတ်ဖြစ်စေတဲ့အကျိုးရှိစေမဲ့တွဲဆုံဆွေးနွေးပွဲကိုတစ်ဖက်ကလက်မခံဘူးဆိုတဲ့သဘောကလုံးဝပေါ်လွင်နေတယ်။အ အဲ့ဒါဘာကြောင့်ဖြစ်တယ်လဲဆိုတဲ့ဟာကိုကျွန်တော်ကသုံးသပ်တဲ့အခါကျတော့တစ်ဖက်ကတတ်မလို့ကိုအဲ့လိုမျိုးဥစ္စာပေါ့နော်နိုင်ငံကြီးကဖယ်ထုတ်ဖို့ကြိုးစားတယ်လို့တစ်ဖက်ကဟိုနားလေသွားတယ်။နောက်တစ်ဖက်ကလည်းအဲ့ဒါကိုပြန်ပြီးတော့မှကောင်တာလုတ်တဲ့ဟာတွေပေါ့ဘာတွေပြန်ဖြစ်လာလဲဆိုတတ်မလို့သားအမတ်တွေကလွတ်တော်ကိုဖျက်သိမ်းမဲ့ဥပဒေတွေထပ်ပြီးတော့ပြဋ္ဌာန်းဖို့တင်ပြလာတာတွေရှိလာတယ်။အပြီးတော့မှသိမကြသေးခင်တော့ဆိုရင်ဥတင်အေးကနေပြီးတော့မှအာဒါစူးစူးပူပူတိုင်းပြည်မတည်ငြိမ်ဘူးဆိုစစ်တပ်ကအာဏာပြန်သိမ်းမှာပဲဆိုတဲ့စကားတွေဖြစ်လာတယ်ဆိုတော့ဆန့်ကျင်ဘက်တွေဖြစ်လာတယ်ဖြစ်လာတဲ့ခါကျတော့ခုနဒေါက်တာရမင်းသိန်းပြောတဲ့ဟာကိုကျွန်တော်ထောက်ခံပါတယ်2014ထဲမှာအမျိုးသားပြန်လည်ရည်ရွယ်ချက်ရင်းနဲ့ပတ်သက်ပြီးတော့မှကျွန်တော်တို့စီမှာအကျိုးဖြစ်ထွန်းမှုတွေသိမတွေ့ရပါဘူ
းဟုတ်ကဲ့ပါခုနကပြောတဲ့စကားထဲမှာပါသွားတဲ့ဒီရွေးကောက်ပွဲကော်မရှင်ဦးတင်အေးကနေပြီးတော့ဟိုဒီဂျားပြန်ရွေးကောက်ပွဲကျင်းပမယ်ဆိုပြီးတော့ပြောထားခဲ့တာရှိပါတယ်ဒါပေမဲ့အဲ့လိုကျင်းပမယ်ဥစ္စာကိုမကျင်းပတော့ဘဲနဲ့ဖျက်သိမ်းလိုက်တာကြားသိရပါတယ်အဲ့တော့အားလုံးရဲ့ဒီပြည်သူလူထုရဲ့ဟိုစိတ်ထဲမှာပေါ့နော်ဒီလာမယ့်2015ခုနှစ်မှာရောတကယ်ရွေးကောက်ပွဲကြီးကျင်းပပြပါမလားထမြောက်ပါမလားတန်မြတ်ရည်ရှိနေပါတယ်အဲ့တော့ဆရာအနေနဲ့ရောဒီဂျပန်ရွေးကောက်ပွဲဖျက်သိမ်းလိုက်တာနဲ့ဒီရှေ့ရွေးကောက်ပွဲအလားအလာဘယ်လိုများသုံးသပ်လို့ရလဲ
ကျွန်တော်အမြင်ကတော့ဒီ2000ဒီကျွန်တော်တို့14ခုနှစ်ဂျပန်ရွေးကောက်ပွဲလုံးမယ်ဆိုတာကိုကျွန်တော်မှတ်မိသလောက်ပေါ့လေအဲလွတ်တော်မှာတရားဝင်သူကအသိပေးတယ်လွတ်တော်မှာတရားဝင်အသိပေးပြီးတော့လွတ်တော်ကိုယ်စားလှယ်အဲတယောက်ကနေပြီးတော့မေးခွန်းမေးပြီးတော့အဲ့ဒီမေးခွန်းကိုပြည်တော်စုရွေးကောက်ပွဲကော်မရှင်ကနေလွတ်တော်မှာဖြေကြားတဲ့အခါမှာဒီ2014ခုနှစ်နှစ်ကုန်ပိုင်းမှာဂျာပြတ်ရွေးကောက်ပွဲလုပ်မယ်ဆိုပြီးတရားဝင်ဖြေကြားခဲ့တာအဲ့တော့ဒီလွတ်တော်ထဲမှာတရားဝင်ဖြေကြားထားတဲ့เนาะအဖြေတစ်ခုကိုเนาะပြည်တော်စုရွေးကောက်ပွဲကော်မရှင်ဥက္ကဋ္ဌကနေပြီးတော့နိုင်ငံရေးပါတီတွေနဲ့တွေ့ဆုံတဲ့အစည်းအဝေးပွဲမှာเนาะဒီရွေးကောက်ပွဲကိုဖျက်သိမ်းလိုက်တယ်เนาะဆိုတဲ့အကြေညာချက်မျိုးထုတ်လိုက်တာဟာအမှန်တကယ်ရကျွန်တော်အမြင်အားဖြင့်ကြည့်မယ်ဆိုတော့အမိမောက်မတက်ဘူးလို့ကျွန်တော်ကမြင်တယ်အဲတနည်းအားဖြင့်အဲ့ဒါအနေဆက်ဆက်ပြီးစဉ်းစားမယ်ဆိုလို့ရှိရင်ပေါ့လေဒီဂျာပြန်ရွေးကောက်ပွဲကိုဒီလိုเนาะလွတ်တော်ထဲမှာဒီလိုတရားဝင်ပြောထားတဲ့ဂျာပြန်ရွေးကောက်ပွဲတစ်ခုတောင်မှဟလာပြည်တော်စုရွေးကောက်ပွဲကော်မရှင်အနေနဲ့ဒီအလွယ်တကူဖျက်သိမ်းနိုင်ရင်2015ခုနှစ်เนาะအထွေထွေရွေးကောက်ပွဲရလဲပဲဖြတ်သိမ်းလာမလားပေါ့လေဒါမှမဟုတ်လည်းရွှေဆိုင်လာမလားအကြောင်းတစ်ခုခုပြပြီးရွှေဆိုင်တာမျိုးဖြစ်လာမလားဆိုတာကိုအဲစိုးရင်ရတဲ့အနေအထားမျိုးလို့ကျွန်တော်ကသုံးသပ်ပါတယ်ဗ
ျဟုတ်ကဲ့ပါဒီနိုင်ငံရေးတွေကပဲဆက်ပြီးတော့သွားရမယ်ဆိုပြောရမယ်ဆိုလို့ရှိရင်လည်းဒီဟို PR system ပေါ့နော်ဒီအချိုးကျကိုစားပြုစနစ်ဆိုပြီးတော့ဒီအမျိုးသားလွှတ်တော်ကနေပြီးတော့သူတို့ဟို pass တွေလည်းပေါ့ဟိုအတည်ပြုခဲ့တယ်ပေါ့နော်ဒါပေမဲ့တကယ်ဟိုဒီပြည်သူလွှတ်တော်ပြည်အောင်စုလွှတ်တော်လည်းကြာရောဒီ PR စနစ်ကသူတို့ဆက်ပြီးတော့မသုံးတော့ဘူးဆိုပြီးဆုံးဖြတ်တယ်လို့ပြောပါတယ်အဲ့ဒါကိုတော့ဒေါအောင်ဆန်းစုကြည်ကဒါသူတို့အတိုက်ခံနေရဲ့အောင်မြင်မှုနမူနာတစ်ခုအနေနဲ့သူကရှုမြင်ပါတယ်ဆရာအနေနဲ့ရောဘယ်လိုများသုံးသပ်လို့ရပါလဲအဲ
ကျွန်တော်အမြင်ကတော့ဟို PR စနစ်ကိုစပြီးတော့လွှတ်တော်မှာစပြီးတော့ဆွေးနွေးတဲ့အကြောင်းရင်းမှာဟိုကအဓိကအကြောင်းရင်းရပေါ့လေအဲ2015ရွေးကောက်ပွဲမှာအဲပြည်ထောင်ပြိုးပါတီအနေနဲ့နော်ကိုကိုစလင်အများစုအနိုင်ရဖို့ရည်ရွယ်ပြီးပြင်ဆင်တယ်လို့ကျွန်တော်ကနားလည်တယ်အဲ့တော့ဒီ PR စနစ်ကိုပထမဆုံးအမျိုးသားလွှတ်တော်မှာစပြီးဆွေးနွေးတယ်ပြီးတော့ပြည်သူလွှတ်တော်မှာဆွေးနွေးတယ်အဲ့တော့အမျိုးသားလွှတ်တော်မှာ PR စနစ်ကိုအတည်ပြုလိုက်တယ်နောက်ပြည်သူလွှတ်တော်မှာကြတော့ PR စနစ်ကိုနော်ဟိုဖွဲ့စည်းပုံအခြေခံဥပဒေခုံရုံးကနေပြီးတော့ဒီဖွဲ့စည်းပုံအခြေခံဥပဒေပါပြဋ္ဌာန်းချက်တွေနဲ့မကိုက်ညီလို့ဆိုပြီးတော့သူကဟို PR စနစ်မကျင့်သုံးဖို့ဆုံးဖြတ်လိုက်တယ်ဒါပေမဲ့ကျွန်တော်အဲ့မှာတစ်ချက်နားမလည်တာနော်ဒီ PR စနစ်ကျင့်သုံးမယ်မကျင့်သုံးဆိုတဲ့ကိစ္စကိုဟုတ်လားဟိုပြည်သူလွတ်တော်ကပဲဆုံးဖြတ်လို့ရလားနောက်အမျိုးသားလွတ်တော်ကပဲဆုံးဖြတ်လို့ရလားဒါမှမဟုတ်အဲ့ဒီကိစ္စနဲ့ပတ်သက်ပြည်တော်စုလွတ်တော်ရဲ့အခန်းကဏ္ဍကဘယ်နေရာမှာရှိလဲဒီနေ့အထိအဲ့ဒါကိုကျွန်တော်တို့မတွေ့ရအောင်အဲ့တော့ခုနအမမေးတဲ့မေးခွန်းပေါ့လေဥမာဒီ PR စနစ်ကိုပြည်သူလွတ်တော်မှာမကျင့်သုံးမှုဆုံးဖြတ်လိုက်တာဟာနော်ဒေါ်အောင်ဆန်းစုကြည်နဲ့ဒီလွတ်တော်တွေမှာရှိတဲ့ဒီနိုင်ငံရေးအတိုက်ခံတွေရဲ့အောင်ပွဲလားလို့ပြောရင်ကျွန်တော်ကအဲ့ဒီအောင်ပွဲလို့ဆိုတာတဲ့ပြည်ခံပြိုးပါတီအနေနဲ့လာရှေ့တလန်းတိုးဖို့အတွက်နောက်နှလန်းဆုပ်လိုက်တဲ့ viewer ဖြစ်မလားလို့ကျွန်တော်တန်တရားရှိတယ်။အဲဘာဖြစ်လို့လဲဆိုတော့အဲလက်ရှိ PR စနစ်နဲ့ပတ်သက်ပြီးတော့ဟုတ်လားအမျိုးသားလွှတ်တော်မှာဆက်ကျင့်သုံးဖို့ရှိနေတယ်။တကယ်တမ်းအောင်ပွဲဖြစ်ဖို့ဆိုလို့ရှိရင်ကျွန်တော်အမြင်အားဖြင့်ဒီ PR စနစ်ဟာပြည်သူလွှတ်တော်မှာဖွဲ့စည်းပုံအခြေခံဥပဒေပါပြဋ္ဌာန်းချက်တွေနဲ့မကိုက်ညီဘူးဆိုရင်အမျိုးသားလွှတ်တော်မှာလည်းပဲဖွဲ့စည်းပုံအခြေခံဥပဒေပါပြဋ္ဌာန်းချက်တွေနဲ့ကိုက်ညီစရာအကြောင်းမရှိဘူး။ကျွန်တော်အမြင်အားဖြင့်အဲ့တော့နိုင်ငံတစ်နိုင်ငံမှာလွှတ်တော်နှစ်ခုမှာဟုတ်လားတစ်ခုကိုရွေးကောက်တဲ့ပုံစံစနစ်တစ်ခုနဲ့လုပ်ပြီးနောက်တစ်ခုရွေးကောက်ပွဲရွေးကောက်တဲ့ပုံစံစနစ်တစ်ခုနဲ့လုပ်မယ်ဆိုရင်ဒါဟိုလိုက်လျောညီထွေဖြစ်ပါမလားလို့ကျွန်တော်ကတန်တရားရှိအဲ့တော့တစ်ဖက်ကကြည့်လို့ရှိရင်ဥမာဒီ PR စနစ်ကိုဟလာပြည်သူလွတ်တော်မှာမကျင့်သုံးမှုဆုံးဖြတ်လိုက်နိုင်တဲ့အတွက်ကြောင့်မလို့ကျွန်တော်အမြင်အားဖြင့်ဒီပြည်သူလွတ်တော်ဥက္ကဋ္ဌနဲ့ no, di pikan yo padi ogata, tura ushe mane, don san suji ja, yongji moon and hale moo, pobido mienten line nine, elujan waju sal. Edo, tura ushe mane don san suji ja, yongji moo miente la lu shi ye, geno soying at a kuwa. Natonsanga, you go boy loma, ala. Don san suji ye tokan moon, no, tura ushe man, tamara pilam lazura, geno soying. တနည်းအားဖြင့်တော့ဥမာအမျိုးသားပြန်လည်တင်းမြတ်ရေးလို့ဟုတ်လားနောက်ပြီးတော့ဟိုရင်ချားစစ်ရေးလို့ဆိုတဲ့ခေါင်းစဉ်တွေအောက်မှာဟိုအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကအပြတ်အသတ်နိုင်ရပြီးတော့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကရွေးကောက်တင်မြှောက်လိုက်တဲ့သမ္မတဟာသူတို့ဥရွှေမန်ဖြစ်လာမှာကိုစိုးရိမ်အဲ့ဒီအခါကျတော့ကျွန်တော်ကအဲ့ဒီအတွက်များဟုတ်လားပြည်ခံပြုပါတီဟာနောက်နှလန်းဆုပ
အဓိကတော့ဟိုတူတူချင်းချင်းပြောမယ်ဆိုရင်သူတို့ပီယာစနစ်ကိုဘာကြောင့်လုတ်တလဲဆိုရင်တကယ်တော့2020ကြာဖြတ်ယူကောက်ပွဲကနေပြီးတော့မှသူတို့တွန်းဆော်ပေးလိုက်တာ2020ယူကောက်ပွဲကဒီပီကန်ပြူပါတီအနေနဲ့ဟိုစစ်ဘိုလ်ချိုးဟောင်းနေပဲပြောပြောပေါ့နော်သူတို့ဘဝသူတို့အဖြစ်မှန်သိသွားတယ်မက်ဆန်နာနေမြေ40ကျော်လုတ်တယ်40ကျော်လုတ်တော့တနေမှသူတို့
NLD ကိုပြည်ခံပြုတ်ပါတီအမတ်တယောက်ရွေးကောက်ခံရတဲ့နယ်မြေတနေရာရှိတယ်အဲ့ဒါဘာလို့လဲဆိုတော့ NLD ပါတီကဟိုဥစ္စာကိုယ်စားလှယ်လောင်းအရေးချင်းမပြည့်လို့ဆိုပြီးတော့မှအရေးမခံရလို့ဆိုတော့အကုန်ရှုံးတာရာနှုံးပြည့်ရှုံးတာဆိုတော့အဲ့ဒီတိုင်းသာဆိုရင်ဒီလိုမျိုးတကယ်အထွေထွေရွေးကောက်ပွဲကြီးတွေကြာရင်သူတို့မှဒုက္ခပဲဆိုတော့အဲ့ဒီဥစ္စာကိုရတဲ့နီးနေပေါ့နော်ကာကွယ်ဖို့ဆ
mai aku pi tu lut do ma ro da pi twa pi bo no a ra lou lai da ga le chano ro a myin ma ro sia ro le ho tadin ne na thong no ti ni da ba le tu ya u shin man ti yaut the lou lai de so le po myo twat twat de sia tan ne ya phit me so le phit sia ba lut do dong tu ya a ti ma pi ba ne ho di ni ba tu ya twa pi lai de ho ya ne chin mi ko che che a phi thauk pi pi ro ma tu ya yap lai de da mae di an ne ga ma pi de myo twa lut do ba ma shi de de so ro a kong long long yi ho di pr sa ni yi ma shi ro da a kaung so me chano ro si ma kun na ro a swin nyu de si ma pa de le me san na shin sa yin naw ma chano ro si ma ma shi de de time di maPR စနစ်ကြီးလုပ်ဖို့ဆိုတဲ့ဟာကပြဿနာတွေအများကြီးရှိနေတယ်အဲ့ဒီသဘောမျိုးပါပဲဟုတ်ကဲ့ပါ